စစ်တပ်နဲ့ကချင်လက်နက်ကန် KNA တပ်တွေတိုက်ပွဲရှိနေတဲ့ကချင်ပြည်နယ်မိုးမောက်မြို့ကုန်းလော့ကျေးရွာဘက်မှာဒီနေ့မေလ24ရက်မနေ့အစောပိုင်းကစတင်ပြီးစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေပြန်လုပ်လာခဲ့ပါတယ်။နေကင်းပိုင်းမှာတိုက်ခိုက်မှုတွေငြိမ်သက်သွားပေမဲ့လက်နက်ကြီးကြီးစားထိမှန်လာကြောင်းမိုးမောက်မြို့ကအသက်12နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုင်းညင်းကပြောပြပါမယ်ခင်ဗျာ။
ကချင်ပြည်နယ်မိုးမောက်မြို့နယ်ကုန်းလော့ရွာဘက်ကိုစစ်ကောင်စီတပ်တွေကဒီနေ့မနေ့ပိုင်းကလက်နက်ကြီးနဲ့ခက်စိတ်စိတ်ပစ်ခတ်မှုတွေပြန်လုပ်လာပါတယ်။စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေအကြားတိုက်ပွဲတွေရှိတဲ့ဒီနေရာမှာလက်နက်ငယ်အတန်တွေကိုလည်းကြားရတယ်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါဗျ။ဒီန
ေ့မနေ့ဆော်ရွာကိုလက်ကြီးနဲ့အရင်ပစ်ပေးရတယ်။အရင်ပစ်ပေးပြီးကဆလိုင်းရောက်ဆလိုင်းရောက်ပါနေတော့ဒီမှာပုံမတေးကြားရတယ်။
လောလောဆယ်အထိတော့ထိခိုက်ပျက်စီးမှုအခြေအနေတွေကိုမသိရသေးပါဘူး။တနင်္ဂနွေနေ့ကတိုက်ပွဲတွေကတော့အတန်းငယ်ငြိမ်သက်ခဲ့တာကြောင့်မြေပဲနှုတ်ဖို့ပြန်ရောက်နေတဲ့ဒေသခံရွာသားတွေကိုမိမိပိုင်ပျက်စီးတွေယူဆောင်ပြီးထွက်ခွာကြဖို့တပ်မတော်ဘက်ကအတိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီနေ့ပြန်လည်ပြစ်ခတ်မှုတွေကြောင့်6တန်းအရွယ်ကျောင်းသားကလေးငယ်တယောက်လက်နက်ကြီးကြီးထိမှန်သေဆုံးခဲ့တယ်လို့ကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့မိုးမောင်မျိုးကန်တူကပြောပါတယ်
။ဒီနေ့မနေ့ကလက်နက်ကြီးထုတ်နေရပဲဒီကရက်နှစ်နာရီလောက်ကပဲဒီမိုးမောက်ကလာအိတ်တုံးခုံကနေပြစ်လိုက်တဲ့မြောက်လက်နက်ကြီးလုံးဝဒီဒီမိုးမောက်ကလုံးကွင်းသားလေးကအဲချက်ချန်ဒါလေးကကြာတော့လည်းအဲ့မှာချက်ချန်လို့တဲ့ခေါင်းလေးက10မိနစ်အရွယ်အဲဒါဆုံးသွားတယ်လို့ပြောတယ်အခု6တန်းတောက်သားတယ
်မိုးမောက်မျိုးနယ်ထဲမှာရှိတဲ့မြို့သစ်ကုန်းလော့စီဟတ်ကျေးရွာတွေဘက်မှာ20ရက်နဲ့21ရက်နေ့တွေတုန်းကစစ်တပ်နဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားခဲ့တုန်းကလက်နက်ကြီးပစ်ခတ်တာတွေကြောင့်ရွာသားနှုတ်ဦးဒဏ်ရာရခဲ့တယ်လို့နေအိမ်ဆယ်လုံးထပ်မင်းနဲ့လည်းထိခိုက်ပျက်စီးခဲ့တာပါ22ရက်နဲ့23ရက်နေ့တွေတုန်းကတော့စစ်တပ်ဘက်ကအင်အားဖြည့်တင်းမှုတွေလုပ်ခဲ့ပါတယ် KIA ဘက်ကလည်းစစ်ရင်နန်းတွေကိုဒေါဖုံရံမြို့အနီးကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့ပေမဲ့တိုက်ပွဲကြီးကြီးမားမားမရှိခဲ့ပါဘူးဒီကနေ့မှာတော့စစ်တပ်ဘက်ကကုန်းလော့ကျေးရွာဘက်ကိုလက်နက်ကြီးတွေတုံးပစ်ခတ်တိုက်ခိုက်နေတာပါမိုးမောင်းမြို့နယ်အတွင်းမှာစစ်ကောင်စီရဲ့အလွန်ပုံစခန်းကို KIA ကမတ်လ25ရက်နေ့ကတင်ယူလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေဖြစ်ပွားခဲ့တာဟာဆိုရင်အခုဆိုရင်နှစ်လနီးပါးရှိနေပါပြီ။ဧပြီလအတွင်းမှာလေကြောင်းကတိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မြို့သစ်ကုန်းလော့စီဟတ်စတဲ့ကျေးရွာတွေကဒေသခံတွေဟာမိုင်းနောင်ရွာမိုးမောက်မြို့နယ်ဗမော်မြို့တွေကိုတိမ်းရှောင်နေရပြီးတော့အခုဆိုရင်ကချင်နဲ့ရှမ်းစစ်ပြေးဒုက္ခသည်ပေါင်း8000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။